ရခိုင်ပြည်နယ်မှာတကြောပြန်ဖြစ်ပေါ်ခဲ့တဲ့ပဋိပက္ခကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနေရက်အတင်းကျပ်ပြန်ပို့ဖို့မသင့်ဘူးလို့ Amnesty International နိုင်ငံတကာလူငယ်ချမ်းသာ권အဖွဲ့ကြီးကပြောကြားလိုက်ပါတယ်။ဒုက္ခသည်တွေအနေနဲ့သူတို့ဆန္ဒအလျောက်သာနေရက်ပြန်တင်းတဲ့အကြောင်းအဲ့ဒီလိုပြန်တဲ့အခါမှာလဲကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေကစောင့်ကြည့်တင်ကြောင်းပြောပါတယ်။ကိုဇော်ဝင်းနိုင်ကအပြည့်အစုံကိုတင်ပြမှာပါရှင်။
ကန်ဂျီနယ်မောင်နော်ဒေသမှာဩဂုတ်လ25ရက်နေ့ကအာဆာလို့ခေါ်တဲ့ရိုဟင်ဂျာအကြမ်းဖက်အဖွဲ့ကနေကြားဆောင်လူငယ်ရေးစခန်း30ကျော်ကိုတပိုင်းထဲဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်ဆက်တွဲအဖြစ်မြန်မာစစ်တပ်ကနေနေရှင်းလင်းရေးလှုပ်ဆောင်တာကြောင့်အဲ့ဒီဒေသမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်5သိန်းကျော်ထွက်ပြေးခဲ့ရတဲ့ဖြစ်ရာဟာသူတို့အဆို ethnic cleansing လို့ခေါ်တဲ့လူမျိုးပြုံးရှင်းလင်းတုတ်တင်မှုကျူးလွန်ခြင်းဖြစ်ကြောင်းကုလသမဂ္ဂကပြောဆိုနေတာဖြစ်ပါတယ်Amnesty International နိုင်ငံတကာလူငယ်ချမ်းသာ권အဖွဲ့ကြီးကတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့အဲ့ဒီဒုက္ခသည်တွေအတင်းအကျပ်နေရပြန်ပို့မခံရရေးနိုင်ငံတကာအတိုင်းအဝိုင်းကကူညီလှုပ်ဆောင်တင်ကြောင်းအောက်တိုဘာလ4ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တီကူမဟာ AI အဖွဲ့ရဲ့တောင်အားရှဆိုင်ရာညွှန်ကြားရေးမှူးဖြစ်ပါတယ
်။ Amnesty International is opposed to forcing Rohingya refugees in Bangladesh to go back to Myanmar.
ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံဘက်အတင်းကျပ်ပြန်ပို့မဲ့အစီအစဉ်ကိုနိုင်ငံတကာလူငယ်ချမ်းသာ권အဖွဲ့ကကန့်ကွက်ပါတယ်။ကျွန်တော်တို့အနေနဲ့ဘာကြောင့်ကန့်ကွက်ရတယ်ဆိုတော့သူတို့ပြန်သွားတဲ့အခါလုံခြုံမှုမရှိဘူး၊ရှင်းမနှိမ့်ဆက်ခံရနိုင်တယ်လို့ရိုဟင်ဂျာတွေအနေနဲ့ယူဆမယ်ဆိုရင်သူတို့ကိုအတင်းကျပ်ပြန်မပို့တင်ပါဘူး။ဒါဟာနိုင်ငံတကာစံနှုန်းဖြစ်ပါတယ်။အဲဒါကြောင့်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားချုပ်ဆိုမဲ့ဘလို့သဘောတူညီချက်မျိုးပဲဖြစ်ဖြစ်ဒီချက်ကိုထက်သွင်းစဉ်းစားရမှာပါ။
နိုင်ငံတော်အတိုင်းအမြံငံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာအောက်တိုဘာလ၁ရက်ကနေ၃ရက်နေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးထွက်ပြေးသွားကြတဲ့ဒုက္ခသည်တွေအရေးဆွေးနွေးတာမှာနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်စက်တင်ဘာလ၁၉ရက်နေ့ကပြောကြားခဲ့တဲ့အတိုင်းမြန်မာနိုင်ငံအနေနဲ့ဒုက္ခသည်တွေကိုစီစီရန်နဲ့ပြန်လည်ပို့ဆောင်ရန်ကိစ္စဆောင်ရွက်သွားဖို့အသင့်ရှိကြောင်းထားလောင်းပြောကြားခဲ့ပါတယ်။ဒါအပြင်1992ခုနှစ်ဧပြီလ28ရက်နေ့ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်ဖက်နိုင်ငံသားဝင်ကြီးတွေထုတ်ပြန်ခဲ့တဲ့ပူးတွဲကြေညာချက်ပါသတ်မှတ်ချက်တွေအတိုင်း1992ခုနှစ်စက်တင်ဘာလကစပြီး2005ခုနှစ်ဇူလိုင်လအထိအိမ်ထောင်စု 46,000 ကျော်ကလူဦးရေ 23,600 ကျော်ကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေမြန်မာနိုင်ငံဘက်ကိုပြန်လည်ပို့ဆောင်ခဲ့ပြီးဖြစ်တဲ့အကြောင်း2000ပြည့်နှစ်ဇန်နဝါရီလ14ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့တဲ့မြန်မာဘင်္ဂလားဒေ့ရှ်အစိုးရအရာရှိကြီးများအစည်းအဝေးကရရှိခဲ့တဲ့နှစ်ဖက်သဘောတူညီချက်တွေအတိုင်းကွဲကွာနေတဲ့မိသားစုတွေနဲ့ကြံရှိနေတဲ့မိသားစုဝင်တွေကိုပြန်လည်ပို့ဆောင်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကအတိအမှတ်ပြုထားတဲ့တရားဝင်စာရွက်စာတမ်းတွေတင်ပြဖို့လိုအပ်ကြောင်းတို့ကိုဝန်ကြီးဦးကျော်တင့်စီကရှင်းလင်းပြောကြားခဲ့တဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။ဒုက္ခသည်တွေပြန်ပို့ရေးလုပ်ငန်းစဉ်တွေလှုပ်ဆောင်ဖို့နိုင်ငံအစိုးရကိုယ်စားလှယ်တွေပါဝင်တဲ့လုပ်ငန်းအဖွဲ့ဖွဲ့စည်းပြီးဖြစ်ကြောင်းလည်းကြေညာချက်ထုတ်ပြန်ထားပါတယ်။ဒုက္ခသည်တွေမြန်မာနိုင်ငံဘက်ကိုပြန်လာနိုင်ရေးအတွက်စီစီရေးလုပ်ငန်းတွေလှုပ်ဆောင်သွားမယ်လို့မြန်မာအစိုးရကပြောထားတာကြောင့်အဲဒီလိုလှုပ်ဆောင်မှုကိုနိုင်ငံတကာကလေ့လာသူတွေစောင့်ကြည့်ဖို့လိုအပ်တယ်လို့လည်းတီကူမာကထောက်ပြပါတယ
်။ You know the Myanmar government said they will need verification about whether they are
မြန်မာနိုင်ငံဘက်ကပြန်လာကြမဲ့ဒုက္ခသည်တွေထဲမှာရခိုင်ပြည်နယ်ကလာကြတဲ့သူတွေဟုတ်မဟုတ်ဆိုတာနဲ့သူတို့ဘယ်သူတွေဖြစ်တယ်ဆိုတာကိုစစ်စစ်ဖို့လိုတဲ့အကြောင်းမြန်မာအစိုးရကပြောတာရှိပါတယ်။ပထမအချက်အနေနဲ့ဒီလိုမျိုးစစ်စစ်မှုဟာဗက်လိုက်မှုမရှိဘူးဆိုတာနဲ့လုပ်ငန်းတွေဟာမျှတမှုရှိရှိဆိုတာတွေကိုကုလသမဂ္ဂလိုနိုင်ငံတကာတီးကြလေ့လာသူတွေကစောင့်ကြည့်နေဖို့လိုပါတယ်။အဲဒီလိုစစ်စစ်တာကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကလုပ်ကြရမှာပါ။ဒုတိယအချက်ကတော့အခုဒီချိန်လိုမျိုးထပ်ပြီးတော့မဖြစ်အောင်ပြန်လာတဲ့ဒုက္ခသည်တွေအတွက်လုံလောက်တဲ့အကာအကွယ်ပေးဖို့လိုပါတယ်။ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ဘေးကင်းလုံခြုံစေမဲ့အခြေခံအကြောင်းအချက်တွေထဲမှာသူတို့ကိုစစ်တပ်ပြည်သူစစ်နဲ့တခြားပုဂ္ဂိုလ်တွေကရုပ်ပိုင်းဆိုင်ရာတိုက်ခိုက်မှုမပြုလုပ်တာသူတို့ဟာမျိုးနွယ်စုဝင်တစ်ခုဖြစ်တဲ့အတွက်ဆိုတဲ့အကြောင်းပြချက်နဲ့ခွဲခြားဆက်ဆံခြင်းမပြုဖို့ဆိုတဲ့အချက်တွေပါဝင်တယ်လို့တီကူမာကပြောပါတယ်။ဒုက္ခသည်တွေဘေးကင်းလုံခြုံရေးအတွက်ကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့အပြင်အာဆာအဖွဲ့အပေါ်မှာလည်းတာဝန်ရှိကြောင်းတီကူမာကပြောပါတယ်
။ It will be the responsibility of the Myanmar government and Bangladesh government and
ဒီလိုကြမဲ့ဒုက္ခသည်တွေဘေးကင်းလုံခြုံရေးမြန်မာစစ်တပ်နဲ့ ARS တို့မှလည်းတာဝန်ရှိတာမဟုတ်ဘဲနဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့အပြင်နေရက်ပြန်တဲ့အစီအစဉ်ကိုစောင့်ကြည့်နေကြမဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လည်းတာဝန်ရှိပါတယ
်။အခုထွက်ပြေးသွားကြတဲ့သူတို့ခေါ်ရိုဟင်ဂျာဆိုသူတွေနဲ့ရခိုင်ပြည်နယ်အတွင်းမှာရောက်နေကြသူတချို့ဟာဘင်္ဂလားဒေ့ရှ်ဘက်ကတရားမဝင်ဝင်ရောက်လာကြတဲ့ဘင်္ဂါလီလူမျိုးတွေဖြစ်တယ်လို့မြန်မာအစိုးရအပါအဝင်ရခိုင်ဒေသခံတွေနဲ့မြန်မာနိုင်ငံသားအတော်များများကယူဆပြောဆိုနေကြတဲ့ကိစ္စနဲ့ပတ်သက်လို့မေးမြန်းတဲ့အခါ တီကူမာကအခုလိုပြန်လဲဖြေကြားခဲ့ပါလေ
All these claims about who is the Rohingya who lived in Rakhine
ဘယ်သူတွေကရိုဟင်ဂျာဖြစ်တယ်ခုနောက်ဆုံးပြည်ပကပြန်မဆက်ခဲ့တခိုင်ပြည်နယ်အတွင်းဘယ်သူတွေနေထိုင်ခဲ့ကြတယ်ဆိုတဲ့ပြောဆိုမှုတွေကိုဒီလူတွေနေရပြန်ရေးစစ်တဲ့အခါထက်သွင်းစဉ်းစားကြရမှာပါအဲ့ဒီလိုလှုပ်ဆောင်မှုကိုနိုင်ငံတကာအတိုင်းအဝိုင်းကလည်းစောင့်ကြည့်ဖို့လိုအပ်ပါတယ်ဘယ်လိုက်မှုမရှိဘူးဆိုတာကိုပြသဖို့ဒီတိုင်းပဲလှုပ်ဆောင်နေပါတယ်စီစီရေးလုပ်ငန်းစဉ်ကိုတက်တက်ရှင်းရှင်းလှုပ်ဆောင်နိုင်မှသာတခိုင်ပြည်နယ်မှာအမှန်တကယ်နေခဲ့တဲ့သူတွေပြန်နေနိုင်မှာဖြစ်ပါတယ်သူတို့တွေဟာတရားဝင်နေထိုင်တဲ့သူတွေဟုတ်မဟုတ်ဆိုတာကတော့နှစ်ဖက်ဆိုးရတဲ့အပြင်နိုင်ငံတကာတိုင်းဝိုင်းကဝိုင်းပြီးတော့ဆုံးဖြတ်ကြပါပါဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံဘက်ကိုပြန်လာရေးအတွက်အထောက်အထားပြနိုင်ရမယ်လို့မြန်မာအစိုးရဘက်ကပြောထားတာကြောင့်ပြည်ပခန့်ဖြစ်စဉ်ကိုလိုယုံထွက်ပြေးသွားကြတဲ့ဒုက္ခသည်တွေအနေနဲ့ဆိုင်းဆန္ဒအထောက်အထားတွေတည်သွားနိုင်ဖို့မလွယ်ကူတာကြောင့်လိုအပ်တဲ့အထောက်အထားတွေပြနိုင်ဖို့အခက်အခဲရှိနိုင်တယ်ဆိုပြီးနိုင်ငံတကာအတန်းဝိုင်းကသူတို့ရဲ့စိုးရိမ်မှုတွေကိုထုတ်ဖော်ပြောဆိုနေကြပါတယ်ခင်ဗျ